အထင်ရှားတဲ့နိုင်ငံရေးသမားဘိုရှီလိုင်းကသူ့ဘော်ဆွတ်တင်ထားတဲ့လက်ဆောင်မှုဆိုင်ရာဆွဲချက်တွေကိုညှင်းဆို့လိုက်ပါတယ်။ဆယ်စုနှစ်ပေါင်းများစွာအတွင်းအစိုးရစုနိုင်ငံရေးအရှုပ်တော်ပုံတွေကတစ်ခုဖြစ်တဲ့သူ့ရဲ့အမှုကိုဒီကနေ့စတင်စစ်ဆေးချိန်အတွင်းမှာသူကအဲ့ဒီလိုညှင်းလိုက်တာပါ။တရုတ်နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တဦးဖြစ်လာဖို့လက်လာရှိတဲ့မစ္စတာဘိုဟာဗြိတိသျှစီးပွားရေးသမားတဦးကိုသူ့ရဲ့ဇနီးဖြစ်သူကတတ်ခဲ့မှုအပေါ်ဖုံးအုပ်ခဲ့တယ်ဆိုတာနဲ့ဆက်ဆက်ပြီးအကျင့်ပြတ်ချဆမှုအာဏာအလွဲသုံးစားလုပ်မှုဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါ။ဒီကနေ့တရားရုံကြားနာမှုကတော့မစ္စတာဘိုဟာနှစ်ပေါင်းများစွာအတွင်းဒေါ်လာ4သန်းကျော်ကိုတရားမဝင်ရယူခဲ့တယ်ဆိုတဲ့စွဲချက်ပေါ်အဓိကထားပြီးကြားနာခဲ့တာပါနိုင်ငံရှေ့ပိုင်းဒယ်လီယန်မြို့ကအိမ်ချမ်းမြေလုပ်ငန်းရှင်တဦးစီကနေသူ့လက်စားခဲ့တယ်ဆိုတဲ့စွဲချက်ကိုမစ္စတာဘိုဘက်ကအထူးသဖြင့်ပြန်ပြီးညှင်းဆိုခဲ့ပါတယ်လက်စားမှုနဲ့ပတ်သက်လို့အစိုးရပိုင်းကသူဝန်ခံထားခဲ့တာကိုမစ္စတာဘိုကပြန်ရုပ်သိမ်းခဲ့တယ်ဆိုတာကိုတရားရုံမှတ်တမ်းကောင်းထုတ်ချက်တွေကပြနေပါတယ်သူ့ရဲ့စိတ်ဟာဘလာဖြစ်နေခဲ့ပြီးသူ့အပေါ်မှာဆွဆွဲထားတဲ့ဆွဲချက်တွေကိုအပြည့်အဝနားမလည်ခဲ့ဘူးလို့မစ္စတာဘိုကပြောခဲ့ပါတယ်